ီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့လက်ဗရန်တာယာရီမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားအများစုကိုဒီကနေ့လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့ပဲပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြခင်ရပိုင်းအတွင်းလွှတ်ပေးဖို့စီစဉ်နေတယ်လို့သမရယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။နိုင်ငံရေးအကျဉ်းသားတီးတန့်ကိုသာသမရရဲ့လူငင်းချမ်းသာခွင့်နဲ့လွှတ်ပေးမှာဖြစ်လို့စနစ်တကျစီစဉ်နေတယ်လို့သူကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရအသစ်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေကြရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့မနေ့ကကြေညာချက်တစ်စောင်ထွက်ပြီးတဲ့နောက်ပိုင်းဒီမိုကရေစီကျောင်းသားလှုပ်ရှားမှုမှာပါဝင်လို့ဖမ်းဆီးခံရတဲ့ကျောင်းသားကျောင်းသူတွေဒီကနေ့မှပဲလွတ်မြောက်လာပါတယ်ဒါအပြင်အကျဉ်းထောင်တွေထဲမှာပြစ်ဒဏ်ချခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြမီရပ်ပိုင်းအတွင်းမှာလွှတ်ပေးဖို့စီစဉ်နေတယ်လို့တမနာယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထွေးက VOE ကိုပြောပါတယ
်ပြစ်ဒဏ်ချခံနေတဲ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးတစ်ချက်လှုပ်ရှားသူအဲ့ဒါလည်းပတ်သက်ပြီးတော့ကျွန်တော်တို့စီစဉ်မှုတွေတုံနေတယ်အဲ့ကောင်ကတော့ဟိုစီစဉ်ပြီးတာနဲ့တမနာကပါတန်တော့အောင်ပါနော်လွန်ငင်းတတာပဲပြစ်ဒဏ်လွန်ငင်းကုန်ပါနော်အဲ့ဒါလုံးမယ်အဲ့ဒါလုံးမယ်လွန်ငင်းတတာဝင်ရတဲ့လူတွေကအမြဲတမ်းပေါ့နော်ဒီနေ့တော့ညင်မမေးပဲ
နိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတမနာလူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့စီစဉ်ထားပြီးစနစ်တကျလိလဆန်းစစ်မှုတွေလုပ်နေရကြောင်းကြံ့ကြာမှုတွေရှိနေတာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်ဆက်ဆံရတာနဲ့စစ်ဆေးမှုတွေလုပ်နေတယ်လုပ်နေတော့ဟိုအဓိကဟိုဥတီချက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားပေါ့နော်နိုင်ငံရေးတက်ကြွလှုပ်ရှားသူဖြစ်ရတယ်နောက်တစ်ချက်ကကျတော့ဟိုပါရန်ဖြစ်တဲ့အတွက်အဲ့လိုမျိုးအဲ့ဒီဒီကိုသမတ်တဲ့လူပေါ့အဲသမတ်တဲ့နိုင်ငံရေးအကျဉ်းသားကိုအဲ့ဒါကိုပဲလွတ်အောင်လို့လုပ်နေတဲ့စီစဉ်မှုကနည်းနည်းလေးကြာနေတယ်အကျဉ်းကြာနေအရင်တော့ကဟိုဟာမျိုးလိုပြစ်တာနေအကုန်လုံးပေါ့နော်အတင်းတော်အားလုံးမှရှိတဲ့ခါမျိုးကိုအကုန်လုံးအိုးရောရောကြောက်ရောပေါ့နော်အဲ့လိုမဖြစ်စေခြင်းတဲ့သဘောအရာပေါ့နော်ဆိုလိုတာကတာမန်ယာဇဝဲမှုပြစ်မှုတွေပေါ့နော် criminal case တွေကအကျဉ်းချခံနေတဲ့လူတွေမပါအောင်နိုင်ငံရေးအကျဉ်းသားတိကျမော်နော်အဲ့လိုမျိုးဟိုစစ်စစ်ပြီးတော့လွတ်မြောက်ဟိုစစ်တမ်းလုံငင်းကိုပေးနိုင်ဖို့လုပ်နေတယ်ဟုတ်ကဲ့
โอเคဆိုနိုင်ငံရေးအကျဉ်းသားအဖြစ်ပေါ့နော်ဒီပြည်တံကြခံရတဲ့သူတွေကို AAPP ဒီနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအစ်တင်ကပြောတာတော့122ဦးရှိပါတယ်ဆရာတို့ကစစ်စစ်နေတဲ့အပိုင်းမှာလူဘလောက်လောက်များရှိပါလဲဘလောက်လောက်ကိုများလွတ်ပေးဖို့အစီအစဉ်နေပါလဲခင်ဗျာနိုင်ငံတွေကိုပေါ့အ
ဲနိုင်ငံပေါ့နော်အထရင်ဒီဘက်မှာတော့ကျွန်တော်တို့အဓိကကတော့အမြဲတမ်းစီစဉ်မှုတွေလုပ်နေပါတော့ဟုတ်ကဲ့စီစဉ်နေသေးပဲဥယေကတော့တရားအောက်လာမျိုးအဲ့တော့လောလောဆယ်တော့စီစဉ်နေတယ်ပါနော်ဩအခုလောလောဆယ်ကတော့စီစဉ်နေသေးအဲ့လိုပဲပြောလို့ရတယ်ဟုတ်
နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကပြဋ္ဌာန်းထားတာကတော့လက်ရှိအကျဉ်းထောင်တွေထဲမှာအကျဉ်းကျခံရတဲ့သူတွေထဲမှာဒရင်တောက်တွေနိုင်ငံရေးတက်ကြလှူရှားသူတွေလေသမားတွေအပါအဝင်နိုင်ငံ122ယောက်ရှိပြီးတော့အားလုံးလွတ်မြောက်ဖို့လိုတယ်လို့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘိုကြီးကပြောပါတယ်။
ဟိုကျွန်တော်တို့ကတော့ကျွန်တော်တို့ပေးထားတဲ့စီရင်တဲ့သူတွေကဒီနိုင်ငံရေးနဲ့ဆက်ဆက်ပတ်သက်ပြီးတော့အဖမ်းခံတဲ့သူတွေဆိုတော့သိကြတယ်။အဲ့တော့ဒီလူတွေအကုန်လွတ်မြောက်လာဖို့လိုအပ်ပါတယ်။အဲ့ဒီမှာတက်ကြွလှုပ်ရှားသူတွေပါမယ်တရင်းမီဒီယာသမားပါမယ်ဒေသမားရေးလှုပ်ရှားသူတွေပါမယ်အလုပ်သမားရေးတွေပါမယ်နောက်ရခိုင်ဒေသခံတွေပါမယ်ဥမာမနေ့တနေ့ကမှထောင်ချလိုက်ကြတဲ့ဒီရခိုင်တပ်မတော်နဲ့ဆက်ဆက်ပတ်သက်တဲ့သူပြီးတော့ထောင်ချကြတဲ့သူ22ယောက်ရှိပါတယ်ဒါတော့ဒီလူတွေလည်းပါဖို့လိုအပ်ပါတယ်။
သမားရုံးဝင်ကြီးဌာနဒီပြောခွင့်ရပုဂ္ဂိုလ်ကပြောတာကဒီပြည်နယ်ကြားခံနေရနိုင်ငံရေးအကျဉ်းသားကသူတို့အနေနဲ့စီစဉ်နေတာကတရားအောက်ပဲရှိရလို့ပြောပါတယ်ဆရာ။အဲ့ဒီပုံမှာဆရာဘယ်လိုများသဘောထားခွင့်ရရရှိပါလဲ
။ဟိုသူတို့ကဘယ်လိုပုံစံမျိုးတွေနဲ့ရွေးချယ်တယ်လဲဆိုတော့ကျွန်တော်တို့သိချာမသိပါဘူး။မသိတဲ့အခါကျတော့ကျွန်တော်တို့ပြောရခက်ပါတယ်။ကျွန်တော်တို့ကတော့ကျွန်တော်တို့ဒီသိချာအရင်လက်ကျန်နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီလက်ထက်ထဲကကျွန်တော်တို့စနစ်ကျန်တဲ့အကိုချိန်ပြီးတော့လုပ်ခဲ့တာပါ။
ဒီကနေ့လက်ဗဒန်တာယာဝတီမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူအများစုနဲ့သူတို့နဲ့အတူဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတွေကိုအမှုကနေရုပ်သိမ်းပြီးတော့လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီကျောင်းသားလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့ကြတဲ့မဖြူဖြူအောင်၊ကိုနန္ဒစစ်အောင်၊ကိုမင်းသေးသေး၊ကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့ကတော့အမှုမပြတ်သေးတဲ့အတွက်လွတ်မြောက်ခြင်းမရှိသေးပါဘူး။ဒါပြင်အကျဉ်းထောင်တွေထဲမှာပြစ်ဒဏ်ချခံရတဲ့ Unity Channel Editor နဲ့သတင်းတောက်၄ယောက်အပါအဝင်တခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတော့လွတ်မြောက်ခြင်းမရှိသေးပါဘူး။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးသတင်းဘက်တစ်ဘက်အကျော်မှာပဲဒီအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေကိုလွတ်မြောက်ပေးလိုက်ပြီးတော့ပြစ်ဒဏ်ချခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလူငင်းချမ်းသာခွင့်ပေးဖို့တမနာဦးထင်ကျော်ကစီစဉ်နေပါတယ်။ အခုလွတ်ပေးလိုက်တဲ့ចောင်းသားចောင်းသူတွေကိုတော့ပြည်မှုဆိုင်ရာဥပဒေပုံမှန်494အရအမှုရုပ်သိမ်းပြီးတော့လွတ်ပေးလိုက်တာဖြစ်တယ်လို့ပြည်ထောင်ချာခံရပြီးသားနိုင်ငံရေးအကျဉ်းသားတွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 204 ပုံမှန်ကွဲကာကြည့်အရတမနာရဲ့လုံပိုင်ခွင့်နဲ့ပြည်ထောင်လူငင်းချမ်းသာခွင့်ပေးမှာဖြစ်တယ်လို့တမနာရုံးဝင်ကြီးဌာနပြောခွင့်ရသူကပြောပါတယ်ဒီအတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံတည်ပြုမှုရယူစရာမလိုပါဘူးခင်ဗျာ